2019ခုနှစ်ဇန်နဝါရီလကလုပ်တဲ့လျှက်စစ်တီးပြပွဲမှာအလေအလတ်အဆင့်ဖုန်းသစ်နှလုံးကို Samsung ကထုတ်ပြခဲ့ပါတယ်။ဘက်ထရီပြဿနာတက်တာကြောင့် Galaxy Note 7ဖုန်းတွေကိုပြန်လဲပေးခဲ့ရကြတဲ့ကဆိုရင်အဲ့ဒီ A3 နဲ့ A5 ဖုန်းတွေဟာ Samsung ကနေပထမဆုံးထွက်လာတဲ့ဖုန်းတွေပါ။ Brian Blow ဟာGartner နီးပညာသူတည်တနာဌာနကပ
ါ Samsung actually has a lot of work to do to win back the trust
သုံးဆွဲသူတွေရဲ့ယုံကြည်မှုကိုပြန်ရဖို့တကယ်တမ်းကတော့ Samsung အနေနဲ့အများကြီးလုပ်ရပါအောင်မယ
် Asus Company ကတော့ Virtual Reality ကိုရော Augmented Reality ပါပါတဲ့ Handset အသစ်တစ်ခုကိုထုတ်ပြခဲ့ပါတယ်ပြန်ပြီးတန့်စင်ထားတဲ့ကြင်ရည်ကနေ Mobile Phone အားသွင်းဖို့နဲ့မီးထွန်းဖို့ပြစင်ပြီးထုတ်ပေးနိုင်တယ်ဆိုတာစမ်းသပ်အောင်မြင်ခဲ့ပြီးတဲ့နောက်ဒီတိမ်မှာအတော်လေးပေါက်သွားခဲ့ပါတယ်။ Glastonbury ပွဲတော်မှာအဲ့ဒီနည်းပညာကိုစမ်းသပ်ခဲ့ပြီးအာဖရိကဒေသကဒုက္ခတဲ့စခန်းတချို့မှာတက်ဆင်ခဲ့ပါတယ်။ဖေဖော်ဝါရီလမှာတော့နစ်ဆင်လုပ်နေကြကမ္ဘာ Mobile Congress နည်းပညာပြပွဲကိုစပိန်နိုင်ငံဘာစီလိုနာမြို့မှာလုပ်ခဲ့ပါတယ်။ Nokia တစိမ့်ဖုန်းရဲ့ပိုင်ရှင်တွေဖိလန်နိုင်ငံအခြေဆိုင် HMG Global Company ကဒူးရှင်းတဲ့ Nokia 3310 ဖုန်းအမျိုးအစားကိုအဲ့ဒီပွဲမှာပြန်ထုတ်ပြခဲ့ပါတယ် HMG Global Company ကဖက်ကာရန်တလာကအခုလို့ဆိုပါတယ
် Nokia 3310 is 22 hours talk time 1 month
Nokia 3310ဟာ22နာရီကြာဖုန်းပြောနိုင်အသင့်အနေထားနဲ့တလကြာထားနိုင်တယ်လို့ Snake ကစားနည်းကိုလည်းကစားလို့ရပါတယ်
ကမ္ဘာ Mobile Congress မှာ BlackBerry Smartphone ဖြစ်တဲ့လုံးဖြစ်တဲ့ BlackBerry Key 1ဆိုတာကိုလည်းပြခဲ့ပါတယ်။အရုပ် Mobile Company TCL ကထုတ်တဲ့2.5 လက်မမျက်နှာပြင်အစွဲ BlackBerry ဖုန်းစစ်မှာလက်ကွက်အမှားပါပြီး Android စနစ်ကိုသုံးထားပါတယ်။အရုပ် Mobile Phone Company ကြီးဖြစ်တဲ့ Huawei ကတော့တကယ်ကျွမ်းကျင်သူရိုက်တယ်လို့တပ်ဖို့မျိုးတွေရိုက်လို့ရတဲ့ Smartphone အသစ်တစ်လုံးကိုထုတ်ပြပါတယ်။ Huawei P10 ဖုန်းဟာရှေ့မှာရောနောက်မှာပါအစင်းမြင့်ကင်မရာတွေပါပြီးရိုက်လိုက်တဲ့ဓာတ်ပုံတိုင်းဟာပုံကောင်းဖြစ်စေရမယ်လို့ Huawei ကအာမခံထားပါတယ်။တောင်ကိုရီးယားလျှက်စစ်ကုမ္ပဏီကြီးဖြစ်တဲ့ LG ကတော့ပုံရိပ်တွေကိုဖုန်းမျက်နှာပြင်အဖြစ်ဘိုးဘီကြီးကြီးမြင်နိုင်တဲ့16အချိုကိုမျက်နှာပြင်အရွယ်စားနဲ့ကမ္ဘာပထမဆုံးစမတ်ဖုန်းကိုထုတ်ပါတယ်။လက်ရှိမှာတခြားစမတ်ဖုန်းအများစုက16အချိုကိုမျက်နှာပြင်အရွယ်စားနဲ့ပဲထုတ်နေကြတာပါ။ဒီကြောင့်လည်းကြောင့်မျက်နှာပြင်အရွယ် 5.9 လက်မရှိတဲ့သူတို့ရဲ့ထိပ်တန်းဖုန်း LG G6 ပေါ်မှာရုပ်ရှင်တွေကိုပိုးပြီးအကြည့်အသွေးကောင်းကောင်းနဲ့ကြည့်နိုင်တယ်လို့ LG ကပြောပေမဲ့သုံးသပ်သူတွေကတော့အဲ့ဒါကိုတန်မြတ်ရှိကြပါတယ်။စမတ်ဖုန်းကိုစမ်းသစ်ဒီထွင်တာတွေနှင်းနှင်းမြန်မြန်ဖြစ်နေချိန် Sony ကတော့ခက်ဖြည်းဖြည်းလမ်းကိုရွေးပါတယ်။ Sony ကသူများထက်နောက်ကျတယ်လို့ဆိုလိုတာမဟုတ်ပါဘူး။သူတို့ရဲ့ထိပ်တန်းဖုန်း Xperia XZ မှာ slow motion ရိုက်လို့ရတဲ့ကင်မရာပါပြီးလက်ရှိအထိအမြင့်ဆုံး screen resolution 4K ရှိတယ်လို့ဆိုပါတယ်။ကမ္ဘာ Mobile Congress ပြပွဲမှာ smartphone တွေကိုအန်တုတဲ့ဖုန်းတွေကိုလည်းပြခဲ့ကြပါတယ်။အကျိုးရယ်ကပ်ပြားအရွယ်လောက်ရှိတဲ့ဖုန်းလေးတွေဟာ internet ချိတ်လို့ရပြီးအသုံးချ app တွေအပြည့်ပါတဲ့ smartphone တွေနဲ့ကွာခြားပါတယ်။အဲဒီလိုဖုန်းမျိုးတွေကိုထုတ်တဲ့ The Light Phone Company ကိုပူးတွဲတည်ထောင်သူ Kai Wei Tang ရဲ့အပြောကတော
့ We don't do this all the time. You talk to people. You pay attention to
ဂူရီကိုစကားပြောမယ်၊တင်တွေကို view site ကြည့်မယ်၊နေဝင်ခြင်းကိုထိုင်ကြည့်နေမယ်ကျင်းကြီးခင်ဗျာဒီလိုလုပ်နေရမှာမဟုတ်ဘူးလေ
Note 7 phone battery တွေမိထလောင်တဲ့တက္ကနာကြောင့်အကြီးအကျယ်အကျက်ရိုက်ခဲ့ရတဲ့ Samsung Company ကအဲ့ဒီတက္ကနာကြီးနဲ့တုံခဲ့ရပြီးတဲ့နောက်ပထမဆုံးထုတ်တဲ့ Galaxy S8 smartphone ကို New York မှာစားထုတ်ပြခဲ့ပါတယ် Galaxy S8 ဟာသူ့အရင် Galaxy ဖုန်းတွေထက်မျက်နှာပြင်အရွယ်ပိုကြီးတယ်လို့ Siri နဲ့ Google Assistant တို့ကိုပြိုင်ဖို့ရည်ရွယ်ချက်နဲ့အသံနဲ့ပြောဆိုညွှန်ကြားနိုင်တဲ့မျိုးတွေပါထည့်ထားပါတယ်ဒါပေမဲ့ဘက်ထရီအတွက်နေရာစိတ်ကြီးကြက်မနေအောင်လုပ်ထားရတာကြောင့်ဘက်ထရီစွမ်းရည်ကတော့ပိုကောင်းမလာပါဘူး။ Huawei ရဲ့လက်ခွဲ Honor Company က 8 Pro ဖုန်းတွေကိုဘာလင်မျိုးမှာစလွတ်ပါတယ်။ Honor က Huawei ဖုန်းတွေမှာပါတဲ့နည်းပညာကိုပဲအစဉ်လာအဖြစ်ပြန်သုံးထားပြီးငယ်ရွယ်တဲ့သုံးဆွဲသူတွေအတွက်ဘိုးဘီးဈေးသက်သာတဲ့ဖုန်းတွေကိုထုတ်တာပါ။အခု Honor 8 Pro ဖုန်းဟာလည်းထိတ်တန်းဖုန်းအတော်များများထက်ပိုဈေးသက်သာပေမဲ့အလေအလတ်အဆင့်ဖုန်းဈေးကွက်ကနေထိတ်တန်းဖုန်းကဏ္ဍဘက်ကိုကြွေလာပုံရပါတယ်။ရုပ်ကုမ္ပဏီ Lenovo ကဝယ်လိုက်တဲ့ Motorola ဖုန်းကုမ္ပဏီကလည်း Bluetooth ပါတဲ့ပစ္စည်းအများပြားစီကိုကြိုင်နဲ့ထဲမှာထုတ်လွှင့်နိုင်တဲ့ Moto X4 ဆိုတဲ့ဖုန်းတစ်ခုထုတ်လိုက်ပါတယ်။ပြင်သစ်ကုမ္ပဏီ Tenpool ကတည်ထွင်တဲ့အဲ့ဒီ Bluetooth နည်းပညာအသစ်ကို Moto X4 မှာပထမဆုံးအသုံးပြုထားတာပါ။ Sony ကုမ္ပဏီကတော့သူတို့ရဲ့ထိတ်တန်း Xperia 4 model အသစ်နှမျိုးကိုထုတ်ပါတယ်။ X01 နဲ့ X01 Compact လို့နာမည်ပေးထားတဲ့အဲ့ဒီဖုန်းတွေမှာအရင်ဖုန်းတွေမှာတည်းပိုကောင်းတဲ့ကင်မရာတွေကိုတက်ထားတယ်လို့ HD အကြီးအသေးအပြည့်ထုတ်ပေးတဲ့မျက်နှာပြင်နဲ့လူမျက်နှာကို၃ဘက်မြင်ဖတ်နိုင်တဲ့နီလန်းထည့်ထားပါတယ်။အော်တိုဘလမှာရေဥစက်တွေကိုမီဟာဝေးက Huawei Mate 10နဲ့ Huawei Mate 10 Pro ဆိုတဲ့ဖုန်းတွေမျိုးကိုထုတ်ခဲ့ပါတယ်။အဲ့ဒီဖုန်းတွေမှာတက်ထားတဲ့ကင်မရာတွေဟာအစားအစာကိုရိုက်မလားကြောင်လားခွေလားစသည်အားဖြင့်ဘာကိုရိုက်မယ်ဆိုတာပေါ်မူတည်ပြီးကင်မရာကိုချိန်ညှိပေးတယ်လို့ဆိုပါတယ်။2019ခုနှစ်ဟာပထမဆုံး iPhone ထွက်တာ10နှစ်ပြည့်တဲ့နေ့ပါ။ဒါကြောင့်လဲ Apple ကုမ္ပဏီကနှစ်ကုန်ပိုင်းမှာ iPhone 10 ကိုထုတ်လိုက်ပြီးအရင်ဖုန်းတွေမှာပါနေကြ Home ခလုတ်မပါတော့ဘူး။နေ့နေ့ပြင်ကလည်းဖုန်းအရွယ်အစားအပြည့်ဖြစ်သွားပါတယ်။ဒီဖုန်းကိုမျော်လင့်ကြီးစောက်ပြီးဝယ်ယူကြတာကြောင့်ဝယ်အားရှိသလောက်တောင်မှထုတ်မပေးနိုင်တဲ့အခြေအနေရောက်သွားပါတယ်ခင်ဗျာ။